ခုဆက်လက်နားဆင်ကြမှာကတော့မြမအရေးဆုံးသတ်ချက်အစီအစဉ်ဖြစ်ပါတယ်။ဒါနဲ့ရွေးကောက်ပွဲမှာပါတီကိုကြည့်ပြီးမဲပေးရမှာလားလူကိုကြည့်ပြီးမဲပေးရမှာလားဆိုတာမြမနိုင်ငံရေးဆောင်ကြည့်သူဒေါက်တာတင်းဆွေနဲ့ကျွန်တော်ကြောစံသားဆွေးနွေးသုံးသပ်ထားပါတယ်။ဒီကရဲရွေးကောက်ပွဲတွေကမြမနိုင်ငံမဲဆန္ဒရှင်အများစုဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တိုက်တွန်းချက်နဲ့အညီမလောင်ဘသူပဲပါဆိုတာလူကိုမကြည့်ပဲပါတီကိုကြည့်ပြီးမဲပေးကြရတယ်ဆိုရင်ပန်းမယ်မဟုတ်ဘူးလို့ထင်ပါတယ်။အခုလာမဲ့ရွေးကောက်ပွဲကြရင်တော့အရင်လိုပါတီကိုပဲကြည့်ပြီးမဲပေးကြဦးမှာလားသူတို့မဟုတ်မိမိတို့အမလောင်ရဲ့လူကြီးကိုင်ကြီးကိုကြီးကိုသွေးကိုကြည့်ပြီးမဲပေးကြမှာလား1990ပြည့်ရွေးကောက်ပွဲကစကူရန်ရွေးကောက်ခံအမလောင်တူဖြစ်ခဲ့သူဒေါက်တာတင်းဆွေကတော့အခုလိုစတင်ဆွေးနွေးပါတယ်
။ဆင်ဆူကနောက်ပိုင်းရွေးကောက်ပွဲတွေမှာ1990နဲ့2010 2015အခုမတူပါဘူးခင်ဗျ1990တုန်းကတော့တပါတီအရာချင်းပြုတ်ကျရေးကိုဥတည်ခဲ့ပါတယ်အဲဒီတုန်းကနိုင်ငံရေးပါတီတွေနေရာ35ခုရှိတယ်ရွေးကောက်ပွဲဝင်တော့98ခုဝင်ပါတယ်အဲ့တော့98ခုထဲမှာ NLD က 92.6 အပြတ်သတ်နိုင်ခဲ့တယ်ဆိုတော့အဲ့ဒီတုန်းကတော့ဒီမိုကရေစီဆိုတဲ့စံတစ်ခုကိုအမည်တစ်ခုကိုဒီရွေးချယ်ခဲ့တယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်။2010ကတော့တိတိတိုင်ကျွန်တော်တို့တခြားတဲ့ရွေးချယ်ရာပြီးတော့ကျန်းမာရေးဖွံ့ဖြိုးရေးပါတီကိုပဲဟိုရွေးခဲ့ကြရတယ်။2012ဂျာပြတ်နဲ့2015တုန်းကတော့အခုမေဘောအတိုင်းပဲလူကိုမကြည့်တဲ့ပါတီကိုကြည့်ဆိုတဲ့အဆောင်ပုဂ္ဂိုလ် NLD ကို၌ကကျွန်တော်တို့တင်ခဲ့ပါတယ်။တခါအခုတော့ NLD က9နှစ်လောက်တဲ့အခါမှာအားမရတာတွေအဲမဖြစ်စေခြင်းတာတွေဖြစ်တဲ့လားမဖြစ်တာတွေဆက်တဲ့အဲဝေဖန်မှုတွေကြောင့်ဒီလိုလူကိုကြည့်ရမလားဆိုတော့အဲစဉ်းစားချက်တွေရှိလာတာတော့အမှန်ပါပဲဒါပေမဲ့ကျွန်တော်အမြင်ကလူကိုကြည့်ရင်အမှန်လောင်းတယောက်တည်းကိုကြည့်မယ်ကိုဒေတာကဆိုရင်ဒိဋ္ဌိအမှန်တယောက်ကလွတ်တော်မှာတယောက်စပေါ့ကိုကြိုက်တဲ့အဲတယောက်ရသွားမယ်သို့တော်လည်းပဲတဲ့ပြတစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စတွေကိုကိုတင်နဲ့ကိုကလူကိုကြည့်ပြီးတော့ပေပါတီရဲ့ဖြစ်ဖြစ်တင်းနဲ့အမတ်တယောက်ဟာလွတ်တော်တယ်မှာသူကမဲတမဲပဲရတယ်ခင်ဗျအဲ့တော့တိုင်းပြတစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စတွေကိုလူတူတဲ့အမတ်တူတဲ့သုံးမဟုတ်ပေါ်တယ်အမတ်အရေးအတွက်တစ်စုံတစ်ခုကနေပြီးတော့ခြုံပြီးဆောင်ရွက်နိုင်ပါမလားဆိုတဲ့စဉ်းစားချက်လေရှိမှမလွယ်ဘူးလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့
ဒါကြောင့်2010လေပဲအရင်နဲ့မကွာတဲ့ပါတီကိုကြည့်ရမလားဆိုတဲ့အားကတော့တာဆဲဖြစ်တယ်လို့ကျွန်တော်ထင်တယ်ခင်ဗျာဟုတ်ကဲ့
ကျွန်တော်လေ့လာမှုပြကတော့တချို့ဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေမှာမဲဆန္ဒရှင်တွေရဲ့ rights and responsibility voters rights and responsibility ဆိုတာပြဌာန်းထားတာရှိပါတယ်အဓိကကတော့ responsibility မဲဆန္ဒရှင်တွေရဲ့တာဝန်မှာဗာရေးထားလဲဆိုတော့ familiarize with the candidate and the issuesသူတို့မဲ့ပေးတဲ့လူရဲ့အကြောင်းနဲ့သူတို့နိုင်ငံမှာသူတို့ကြုံတွေ့နေရတဲ့ပြဿနာတွေကဘာတွေလဲအဓိကလှုပ်ဆောင်ပေးရမယ့် issue တွေကဆိုတော့ဒါတွေကိုအဓိကထားပြီးစဉ်းစားဖို့ကမဲ့ဆန္ဒရှင်နိုင်ငံရဲ့တာဝန်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းပဲအဲ့ဒီလူပုဂ္ဂိုလ်တယောက်တည်းကိုကြည့်ရဆိုတဲ့နေရာမှာလူပုဂ္ဂိုလ်တယောက်တည်းနဲ့ဆက်ဆံပြီးတော့ဒီနိုင်ငံရဲ့ရင်ဆိုင်နေရတဲ့နိုင်ငံရေးပြဿနာစီးပွားရေးပညာရေးစီးစားရေးလည်းစဉ်းစားပြီးတော့သူတို့ကြည့်ရမှာပေါ့ဆရာဆိုတော့ဒီနေရာမှာကျွန်တော်ပြောချင်တာအခု issue တွေကိုကြည့်မယ်မြန်မာနိုင်ငံရဲ့ဆိုရင်ကိစ္စကိုပြောမယ်ဆိုရှင်အဓိကအခြေခံအကြဆုံးကတော့ဒါလောလောဆယ်ဖွဲ့စည်းပုံကိုဘလောက်ပြင်နိုင်မလဲအထူးသဖြင့်တိုင်းရင်းသားတွေရဲ့လူကျင်တဲ့ဆန္ဒသူတို့ဒေသတွေကိုပေးထားတဲ့ကိုယ်ပိုင်ဥထုခွင့်ဖွဲ့စည်းပုံမှာပါတဲ့အကိုဘောင်ချက်ပြီးတော့ဘလောက်ပေးနိုင်မလဲဆိုရယ်အဲဒီနောက်ပြီးတော့လက်နက်ကိုင်ဖွဲ့စည်းနေဘလောက်ညီညာရနိုင်မလဲဆိုရယ်အရေးကြီးတဲ့ issues တွေဖြစ်နေလို့ထင်ပါတယ်ဆရာဒါတွေကလူတွေကြေကြေတွန်းတွန်းစဉ်းစားကြနိုင်မယ်ထင်ပါသလား
ဟုတ်ကဲ့ခင်ဗျာအခုမေဘုံအတိုင်းပဲအမတမ်းမဟလာတိုင်းပြည်တစ်ခုလုံးတစ်ခါတိုင်းပြည်ရဲ့အနာဂတ်ကြီးတစ်ခုလုံးကိုသက်ဆိုင်တဲ့ issue ခေါ်တဲ့အရေးအရာတွေကိုစဉ်းစားတဲ့မဲဆန္ဒရှင်တွေရှိလာတာကတော့အမှန်ပါပဲကျွန်တော်တို့မဲဆန္ဒရှင်တွေဟာနာမည်တစ်ခါနာမည်တစ်ခါဆင်းသက်ပြီးတော့ကျင့်ပြတဲ့ပုံစံတွေရှိလာတာမှန်ပဲခင်ဗျာသူပြောနေတယ်အဲ့ဒီအရေးအတွက်ကိုကျွန်တော်ကအားမရဘူးခင်ဗျာနောက်မနက်ငယ်ရဲ့မျက်စိအနေထားကလည်းအလောက်ထိဟာဖြစ်နိုင်တဲ့အလားအလာ2008ဖွဲ့စည်းပုံကြီးအောက်ကလည်းမဖြစ်နိုင်ကြဘူးသူတဲ့အတိက အများစုကသိထားတော့ကဒီဖွဲ့စည်းပုံပြင်ဆင်ရေးအဖြစ်နိုင်ရေးကိုဦးဆောင်နိုင်တဲ့နိုင်ငံရေးပါတီကိုရွေးမယ်ဆိုတဲ့ရွေးချယ်တယ်ဆိုတဲ့ဆန္ဒကတော့လူတဲ့ပုံပြီးတော့ပေါ့နော်ဟိုကဲသေးတဲ့လူကျွန်တော်ယူဆတယ်။နောက်မေကွန်းထဲမှာပါဆိုတော့တိုင်းရင်းသားရေးနဲ့အရင်ညင်းရေးအဲဒါမှမဟုတ်စစ်ဆင်ရေးဆိုတဲ့ကိစ္စလေးပါနော်။အဲဒီတဲ့အတိုင်းပေါ့ဗျာ။၂၀၅၀မတူတဲ့အချင်းချင
ဘုရားကြီးသင်္ဆိုင်ဥသိင်္ဆိုင်သမ္မတဖြစ်ခဲ့တုန်းကပို့ပြီးတော့ခီးတွင်ခဲ့တယ်ခီးရောက်ခဲ့တယ်ဆိုတာလူများလက်ခံကြပါတယ်ဒါပါကြောင့်လဲဆိုရင်သမ္မတအနေနဲ့တမတော်ကိုပြုံးတခုတော့အတိုင်းသာဒီဖွမ်းမှုနိုင်တယ်အနေထားမှာရှိလို့ဖြစ်တယ်လို့ယူဆခဲ့ကြပါတယ်ဆိုတော့ဘုရားကြီးမြင့်အောင်နိုင်သမ္မတဦးမြင့်အောင်နိုင်ဖြစ်လာရင်စုနေနဲ့ဟောဒီလိုပုံစံမျိုးလုပ်ပြီးတော့တိုင်
ဟိုအတင်းစီကတည်းကဟိုဒီနေရာဟင်ကိုစပီးကောက်ခဲ့ပေါ်တယ်အဲ့ဒီပေါ်တဲ့အတွက်ကတိုင်းပြည်ကပြည်လုံးကဟိုအဘိကရလေတိုင်းညီညာစီညာဟိုလူတော့အောင်ဆုံးသူကြီးဆိုတော့တက်တော့လေဒီလမ်းပေါ်မှာပဲအဲဆက်လျှောက်ပါတယ်ခေါ်တယ်ဟိုလူမင်းအောင်လိုက်ဟိုကတော့မင်းဒီကျော်ဆောင်းနေလာချေကောင်းဆောင်တူလို့ကျွန်တော်မယူစားဘူးသူတက်တဲ့ချင်းလည်းပဲလာတော့ဟာနိုင် ဖွဲ့စည်းမှုတဲ့ဘေဘီကဝယ်ရမယ်ဆိုတဲ့အတော့လုံးနေသူတုံးနေတယ်။နောက်တစ်ခါဒီကြားထဲမှာလေတိုင်းသားတွေနဲ့ပတ်သက်ရင်အတုံးတိဆိုးလာတဲ့အနေထားတည့်ရပေါ့နော်။အတိကြကြပြောရင်ဒီအနောက်ဖက်ဆက်မျက်နှာလို့ပြောတဲ့ရခိုင်ပြည်နယ်ကစည်ရေးကိစ္စရေနောက်တစ်ခါအရှေ့မြောက်ကဝါပြည်နယ်ကကိစ္စဒီနှစ်ခုဟာဒီလက်ထက်မှာပိုဆိုးလာတယ်။ဒီကနေ့ပိုဆိုးလာတာဟာအစိုးရဆိုတာတဲ့
စက်တက်နဲ့ဆိုင်နေတယ်ခင်ဗျအဲ့တော့အဲ့စက်တက်လို့ပြောရင်ဘုံယူမှုမဲအောင်လည်းအတောင်းအရှိဆုံးပါဖြစ်ပါတယ်ဒါကြောင့်အုံသာသမတပြည့်ဖြစ်ပါဖြစ်ဖြစ်ဖြစ်တဲ့ဒီတိုင်းသားတွေနဲ့ပတ်သက်တဲ့အရေးကိုဂရင်ခွဲရပါပို့ပြီးတော့တောင်းဆိုးသွားနိုင်တယ်လို့ကျွန်တော်လည်းယူဆပါတယ်ခင်ဗျတိုင်းသားဒေသတချို့ကလူတွေကအနယ်ဒီအစိုးရရဲ့တိုင်းသားတွေဘောသဘောထားကိုအေးမကျေနပ်ကြဘူးအစမက ည်းရှိပါတယ်တကယ်လို့ပါတီတပါတီစီးနှံအစိုးရမဖွင့်နိုင်တဲ့အခြေအနေဖြစ်နေရင်မြုံမောင်းဖွင့်မယ်ဆိုရင်တော့မှပဲတက်မတော်လူလာတဲ့ဘက်နဲ့ပေါင်းပြီးဖွင့်နိုင်တယ်ဆိုရက်သဘောထားတွေလည်းထွက်နေတာကြားပါတယ်အဲ့ဒီကိစ္စကိုလည်းလုံးဝမဖြစ်နိုင်ဘူးလို့ဆက်ပြောပါတယ်
ဒီကပေါ်စ်နီလာနဲ့အခါမှာငငယ်ရေးစလိုဂန်နေတဲ့နိုင်ငံရေးပြည်ပေါ်နေမျိုးမျိုးနဲ့ဆောင်ရွက်လာကြတော့ဒါစဉ်းစားမှုတွေအမျိုးမျိုးထွေပြားလာကြတာတော့မှန်ပါပဲသို့တော်လည်းပဲမဲပေးမဲ့လူတွေရဲ့စဉ်းစားချက်ကတော့တော်တော်လေးတည်ငြိမ်ပြီးတော့ရင်းချက်လာတယ်လို့ကျွန်တော်တို့ယူဆပါတယ်သို့တော်လည်းပဲလူကအမျိုးမျိုးပေါ့ဗျာဒီလိုကာလမှာပေးကြွေးပြီးတော့ခွန်ပြီးတော့လုပ်တဲ့ကိစ္စတွေ
ပြနေတယ်ဒီအရီလည်းမရှိဘူးလို့ပြောလို့မရဘူးအနေရီလည်းငါနဲ့စာလောက်ထားတာအမေရဲ့ချက်တီအတွက်ပိဆက်ကောင်းစစ်ပိဆက်မယ်မဆန်းတဲ့နေမျိုးတစ်ခုရှိကောင်းရှိမယ်ပြောလို့တော့မရဘူးပေါ့နော်အနေလေးတော့ဝေဘာနာစိုးလေးတဲ့အတွက်မြို့မြို့ချိနိုင်တယ်လို့ပဲဟိုယူဆပါတယ်ဒီကောက်ပွဲနဲ့ပတ်သက်ပြီးတော့နိုင်ငံရေးအရာပို့ပြီးတော့တရားပြင်းပြဆန်းနိုင်မှုရတယ်ပြည်သူတွေနဲ့ရွေးကောက်ပွဲနီးကပ
Yeah, I'm not letting go of my mom. There's only a lot of money that she might have.